အခုမြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။မိတ်ဆွေလာမှာရှိတဲ့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကအင်ဂျင်နီယာတွေဟာမြန်မာနိုင်ငံအတွက်ကိုပိုင်ဂျိုလူတစ်လုံးကိုပထမဆုံးလှုပ်တင်ဖို့လုပ်နေပါပြီ။ဘယ်လိုဂျိုလူအမျိုးအစားပါလဲ။ဘာကြောင့်လှုပ်တင်ဖို့ကြိုးစားရတာပါလဲ။အပြည့်စုံသိရဖို့ပမောက္ခချုပ်ဒေါက်တာကျူတန်ကိုဆက်သွယ်ပြီးမေးမြန်းတဲ့အခါအခုလိုစပြောပါမယ
်ဒီကဘာမီလေးလာယူပါအပ်အော်ဒါဒီကစက်တလိုက်ပါဒီစက်တလိုက်မှာကျွန်တော်ကဟိုမိုက်ခရိုစက်တလိုက်အမျိုးအစားပေါ့နော်ကီလိုဂရမ်90ရှိရဲ့အခုစက်တလိုက်ကိုကျွန်တော်တို့ဒီနိုင်ငံတကာအာကာသစကန်နေပြီးကျွန်တော်တို့လွတ်တင်ဖို့ရှိပါတယ
်ခုလိုမျိုးဆက်တင်ဖို့ဘာကြောင့်စူးစမ်းတာပါလဲဆရာဘာကြောင့်ဆက်တင်တာပါလဲပြောပြပေးပါ
ဟုတ်ကဲ့ကျွန်တော်တို့ဟိုဆက်သွယ်ရေးကဏ္ဍအနေနဲ့ကျွန်တော်တို့ဒီ indexer နဲ့ပေါ့နော်မြန်မာ set 1ဆိုပြီးလဲလွတ်ခဲ့ပါတယ်အဲ့ဒါတော့ကျွန်တော်တို့က control set မျိုးစားပေါ့နော်ဟိုမှာရှိတဲ့ transporter ကိုကျွန်တော်တို့ဒီဝယ်ပြီးဆိုဟိုမြန်မာရဲ့ဒီဆက်သွယ်ရေးကဏ္ဍနော်နောက်က internet အသုံးပြုမှုတွေကျောက်တန်ထုတ်လွှင့်မှုတွေအတွက်နောက်တစ်ခါကျတော့ joint satellite ပေါ့နော်အဲ့ဒါတော့လည်းကျွန်တော်တို့မြန်မာဘက်နဲ့တဝက်စီကြခံပြီးဆိုဒီပါတဲ့ transporter ကကျွန်တော်တို့ကတဝက်စီပေါ့နော်အဲ့လိုနဲ့လွတ်ခဲ့တဲ့ဟာရှိပါတယ်ဒါတွေကဟိုလွတ်ခဲ့တဲ့အခုဆိုတော့စက်တိုင်းကဏ္ဍအများကြီးထောက်ကူပြူတယ်ပေါ့နော်နောက်တစ်ခါဒီအနေနဲ့အသုံးပြုမှုတွေလုပ်တဲ့ဒီနေ့အတွက်ပေါ့နော်ဟိုထောက်ကူပြူတယ်ဆိုတော့ကျွန်တော်တို့ဒီမှာ sector တွေအများကြီးစိုက်တိုးရေးမွေးမြူရေးတက်တော့ဒီလုပ်ငန်းအန္တကာဘာဝဘေးအနေနဲ့စသဖြင့်ဒီဟာတွေအတွက်လည်းကျွန်တော်တို့ဂျိုရုလုပ်ဖို့ရလိုတယ်အဲ့ဒီအတွက်ကကျွန်တော်ခုပြောတဲ့ကဘာမီလိလာရေးဂျိုရုပါအဲ့ဒီဂျိုရုကနေ satellite image တွေကိုပေးတယ်ပေါ့နော်ပေးတဲ့ satellite image တွေပေါ်မှာကျွန်တော်တို့ကဒီပညာရှင်တွေပြန်ပြီးဆိုသုံးနိုင်တဲ့ကဏ္ဍအတော်များများကိုဒီဆော့ပြောတဲ့ကဘာမီလိလာရေးဂျိုရုကနေပြီးတန်ဖိုးပေးနိုင်တယ်ပေါ့ဒါကြော
င့်ဆရာတို့ဆွတ်ဖို့လို့ကြိုးစားတာပေါ့နော်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
နည်းနည်းလေးပြည့်ပြည့်စုံစုံပြောပြပေးပါဆရာဥမာဆိုလို့ရှိရင်ကန္တာတစ်ခုလိုက်ခွဲပြောမယ်ဆိုလို့ရှိရင်စိုက်တိုးရေးကန္တာမှာဘာတွေသုံးနိုင်လဲအရင်ပြောပြပေးပါဆရာ
စိုက်တိုးရေးဆိုစိုက်တိုးရေးဒီ crop monitoring ပေါ့နော်ဒီ crop ပဲတိနဲ့အနေနဲ့အခြေတွေကပိုးကျနေသလားဘာလို့လဲဒီသူတို့ရဲ့အပင်ဖြစ်တုံးတို့အတွက်မျောတာတွေလိုလားဒါတွေကကျွန်တော်က satellite image ကြီးရတဲ့အားနေပြီးဆိုကျွန်တော်တို့ color index တွေနဲ့ကျွန်တော်ကပြန်ခွဲပြီးဆိုသူတဘွားဥမာဆိုပါဆိုကျွန်တော်ကဟိုကိုမွားတွေကြားတယ်၊ကျိုင်းကောင်တွေကြားတယ်။ဒါဆိုလို့ဒီလေဒီ satellite image ရိုက်လိုက်တယ်၊ရိုက်ပြီးတော့အဲ့ပေါ်နေမှာဘယ်နေရာရောက်ဖြစ်ပိုးကျနေရဆိုတာကျွန်တော်အကုန်ဟိုအတိအကျဒီဟာပြန်ပြီးတော့တွက်ထုတ်ယူလို့ရတယ်ပေါ့နော်
။ satellite ကဏ္ဍအတွက်အများကြီးတောင်းနိုင်တော့ပေါ့နော
်။ဟုတ်ကဲ့ပြီ။ဟုတ်တယ်ခင်ဗျာဟုတ်
။ဒီတဘာဝဘေးအန္တရာယ်ကာကွယ်ရေးမှာရောဆရာတို့အခုဆွတ်တင်မဲ့ဂျိုလူပေါ့နော်။ဘာဘာတွေတောင်းနိုင်မှာလဲဆရာ
။ဘာဝဘေးအန္တရာယ်ဆိုကျွန်တော်တို့ကဟိုတဘာဝဆိုကျွန်တော်ရေကြီးရဲ့ပြည့်ဆိုရေ area ဆိုတော့ flat ဒီ monitoring လုပ်လို့ရတယ်အဲ့ flight ကနေမှကျွန်တော်ကဘယ်လောက်ဒီအောင် damage ဖြစ်နိုင်လဲဆိုတော့ရေလွတ်ရတယ်ဘယ်လိုစီမံခန့်ခွဲကြမလဲပေါ့နော် disaster management နောက်ကခုလွတ်မြန်ဟာကဆိုတော့ weather အတွက်လည်း focusing လုပ်လို့ရတယ်ဆိုတော့ဒီ channel sound တစ်ခုကဘယ်လိုသွားနေလဲဘယ်လောက်နှုန်းနဲ့တိုက်နေလဲဆိုတော့ဒီမိုးလေဝသဒီခံမှန်းတွက်ချက်မှုကိုလည်းပို့ပြီး accuracy ကောင်းအောင်လုပ်ပေးနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ site view ရဲ့ဒီမိုးလေဝသရဲ့ဒီရာသီဥတုရဲ့ပြီးတော့တခြားဘယ်နေရာမှာတောင်းနိုင်ပါသေးလဲဆရာ
ကျွန်တော်ဒီ satellite image ကအခု GIS ပေါ့နော်ဒီနည်းပညာတွေဆိုအခု survey တွေကျွန်တော်ဒီဆောက်လုပ်ရေးဝန်ကြီးဌာနတို့ကနေတုံးတဲ့ land use တွေနောက်ကကျွန်တော်တစ်တော်တွေရဲ့အနေအထားတွေပေါ့နော် deforestation တွေဘယ်လိုဖြစ်နေလဲတစ်တော်တွေပြုံးနေမှုဘယ်လိုရှိလဲဘယ်နေရာမှာဘယ်လိုကာဘာပြောင်းပြန်လုပ်လို့ရမလဲဆိုတဲ့ဟာတွေဟို land use နဲ့ပတ်သက်တာတွေနောက်ကကျွန်တော်က urban planning တွေပေါ့နော်အဒီဟာတွေလည်းရလာတဲ့ satellite image ကနေမှကျွန်တော်တို့က GIS technology နဲ့ပေါင်းပြီးဆိုအတော့ချမ်းတယ်ဆိုလို့ချင်းရပါတယ်။နောက်ဆုံးတော့ကျွန်တော်ကဒီ national planning ပေါ့နော်။ national planning လုပ်တဲ့အချိန်ပြအောင်ကိုပဲဆော့ပြီးတော့ satellite image တွေအများကြီးထောက်ကူပေးနိုင်ပါလေ။ဟုတ်။
တော်တော်လေးအသုံးချတာပေါ့နော်။ဆက်ဆက်ဆက်ပြောသွားတာကဒီမြန်မာနိုင်ငံကဟို landset 1 or 2 ရောအဲ့ဒီအားနဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကဘာတွေအထောက်ကူပေးရပါလဲဆရာ
။ဟုတ်ဒီ communication satellite ကတော့ကျွန်တော်တို့ဆော့ပြီးတော့ control set ဆိုတဲ့အထဲမှာရှိတဲ့ကိုနိုင်တယ်လို့ပေါ့လေအဲဒီလောက်လည်းကျွန်တော်တို့ transponder ဝယ်ပြီးကျွန်တော်တို့ဆက်သွယ်ရေးကဏ္ဍကိုဒီက internet တို့နော်ရုပ်တံထုတ်တင်တာတို့ဒီဟာကိုအသုံးချတယ်။အခုဒုတိယတစ်ဆင့်ဆိုကျွန်တော်တို့ဟို joint set ပေါ့နော်သူတို့ indexer နဲ့ကျွန်တော်တို့ဒီမြန်မာနဲ့တဝက်စီပေါ့အဲဒီအပိုင်းမှာတော့ကျွန်တော်တို့ကဟိုဒီပညာအဖင်တော့ indexer ကပဲအကုန်လုပ်တာပေါ့နော်ကျွန်တော်ကဆက်ချက်ဝင်ပြီးတာကျွန်တော်တို့ရလာတဲ့ဟိုကျွန်တော်တို့အသုံးချရတာဒါပဲရှိတာပေါ့နော်အခုဒီ account format ကဘာမီလေးလာရေဂျူရူကတော့ကျွန်တော်စောက်တာပြတာကိုအကုန်လုံးအလုံးစုံကိုယ်စီကပိုင်တဲ့ ကျိုးပေါ့နော်နောက်ကဒီစီစဉ်နေမှာပဲကျွန်တော်တို့ကတခါလဲဒီပညာသွေးပြောင်းမှုဆိုတဲ့ဟာဒီကျိုးတို့ခုဘယ်လိုဒီဇိုင်းလုပ်မလဲဘယ်လိုဒီစောင့်မလဲတုတ်တင်မယ်ဘယ်လိုထိန်းချောင်းမလဲရလာတဲ့ image တွေဘယ်လိုသုံးချမလဲဒီဟာတွေအတွက်ကျွန်တော်က extra training တွေလည်းဒီထဲမှာပါမှာပါဆိုတော့ဒါဟိုလောင်တန်းတဲ့ပါကျွန်တော်ကရည်ရွယ်ပြီးတော့ဒါတော့ကိုယ်တိုင်လုံးလုံးပိုင်တဲ့ဂျိုရုဖြစ်တာပေါ့ဟိုရင်ကတော့တဝက်စီနဲ့နှားလာနဲ့အဲ့လိုမျိုးနဲ့ဖြစ်ခဲ့တာပေါ့နော်အဲ့တော့ဒါကြောင့်မို့လို့အခုကျွန်တော်က micro satellite ကကြတော့ပုံကျစိတ်လည်းတက်တာတယ်ဆိုတော့ဒီဆောက်ရတဲ့ရေလွတ်တရားတဲ့ဂျေဂျီတက်တာတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီ micro satellite ဆိုတာဘာလဲနည်းနည်းပြောပြပေးပါဆရာ
satellite တွေကိုသူတို့ရဲ့ weight လေးချိန်ပေါ်မူတည်ပြီးအတန်းစားခွဲတာပေါ့နော်အခုဥမာ communication satellite တွေဒါဆိုလို့ရှိရင်နှစ်တန်သုံးတန်လောက်ထိလေးတယ်သူတို့ကဘာနောက်ကဟိုကျွန်တော်က geo stationary ဆိုတဲ့ကဘာပတ်လမ်းကြောင်းကအဝေးကြီးပေါ့နော်ကျွန်တော်ကီလိုမီတာ3000 4000အဲ့လောက်ထိအောင်ကျွန်တော်ကတင်တယ်ကဘာကြီးနဲ့အတူတူပဲကဘာက24နာရီတစ်ပတ်လေးဆိုလို့ပဲဒီဂျိုတို့ကလည်းကဘာတစ်ပတ်ပတ်ဖို့က24နာရီကြာတယ်ဒါကြောင့်ကျွန်တော် communicate လုပ်လို့ရတယ် broadcasting လုပ်လို့ရတယ်တော့သူကအကြီးဆုံးပေါ့နော် communication satellite ကအဲ့ကျွန်တော်ကကို small satellite ဆိုတာရှိပြီးဒါကတော့ကျွန်တော်ကကီလိုဂရမ်1500ကျားလဲပေါ့နော်ကီလိုဂရမ်100ထိအောင်ကဒီဟိုလည်းမှာ micro ဟို satellite ထဲမှာပါတယ်ပေါ့နော်သူအောင်နေတဲ့10 kg ပဲပါဆိုကျွန်တော်က nano satellite တို့ pico satellite တို့ဆိုပြီးသူ့ရဲ့အလေးချိန်ပေါ်မူတည်ပြီးဆိုပြီးသူတို့မျိုးစားဖွဲ့ချပြီးတတ်မှတ်တာပေါ့နော
်ခုဆက်တင်တဲ့ဥစ္စာ micro satellite ပါလားဆရာ
ဟုတ်ကဲ့ဟုတ်ကဲ့ဗျာ micro satellite ပါ
ဟုတ်ကဲ့ဆက်ဒီ satellite ကဒီကဘာမြေရနေပြီးတော့အမြင့်ဘလောက်မှရှိပါလဲဆရာ
ခုပထမကျွန်တော်ဒီစီမံကိန်းမှာဂျိုရုနှလုံးလွတ်မှာပေါ့နော်ခုပထမတစ်လုံးကခုလာမဲ့2021 February မှာကျွန်တော်တင်มาပါတင်လာကျွန်တော်ကဘာမြေအထက်ကီလိုမီတာ400-600ကျားထဲမှာရှိမှာပေါ့နော်ဒုတိယလွတ်မဲ့လုံးကတော့ကျွန်တော်ကီလိုမီတာ600ဖြစ်ပါတယ်ဟုတ် satellite မှာလည်းသူ့တက်တဲ့နဲ့သူရှိတယ်ဗျာ
အဲ့တော
့ကျွန်တော်ကဒါဆိုနှစ်နှစ်ခွဲ3နှစ်အဲ့လောက်ပတ်ဝန်းကျင်မှာသုံးလို့ရတယ်ပေါ့။ဟိုကကျွန်တော်ကဟိုဆက်သွယ်ရေးရှင်လူဆိုရင်သူ့ရဲ့တက်တန်က15နှစ်တခါတည်းတက်မှတ်ပြီလား။တက်မှတ်ပြီလားဆိုတာသူ့တဲ့ပို့သွားလို့ရှိရင်လည်းနည်းနည်းပဲအများကြီးမပို့ဘူးပေါ့နော်။ဘာလို့ဆိုသူ့မှာဂျိုရုကိုထိန်းချောင်းဖို့အတွက်လိုတဲ့ဖြူရယ်တွေရှိတယ်။အဲ့ဒါစတလိုက်နဲ့အတူတခါတည်းတွက်ချက်ပြီးသူထည့်လိုက်ရင်အဲ့ဖြူရယ်ကုန်တဲ့အချိန်မှာဂျိုရုကြီးကတော့ပြတ်တော့မကြဘူး။ဒါပေမဲ့ကိုယ်နိုင်ငံပေါ်မှာဖြတ်မသွားတော့ဘူး။အဲ့ကတော့ useless ဖြစ်တော့မှာပေါ့နော်အဲ့ဒါပေါ်မူတည်ပြီးကျွန်တော်က design light ဆိုပြီးစ design လုပ်ကြတယ်အဲ့ဒါကိုကျိုးတွဲရပါတယ်ဆိုတော့ကျွန်တော်ကဒီနှလုံးဆိုတဲ့ဟာမှာပထမတစ်လုံးတက်တန်းကုန်ကန်ဒီမှာနောက်တစ်လုံးကျွန်တော်တို့လုပ်ဖွဲ့ရပေါ့အဲ့တော့အခုလက်ရှိပထမတစ်လုံးမှာတော့ကျွန်တော်တို့ဒီ8ဟိုရှိပြီးသားဒီ design တွေကကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့ဂျိုရုအမျိုးသားကိုကျွန်တော်အခုပထမအလှုပ်မှာပေါ့နော်ဒါမှမဟုတ်ကျွန်တော်တို့အဲ့ဒီထဲမှာကျွန်တော်တို့ရဲ့ requirement တွေအကုန်လုံးကိုက်ကျက်တာဖြစ်ချင်မှပြောမယ်အဲ့မှာကျွန်တော်ကဒီကြားထဲမှာသူ့ကိုသုံးမယ်သုံးနေရတယ်မှာကျွန်တော်တို့ရဲ့ demand တွေကဘာလို့လဲဆိုတော့စာပေကြီးကျွန်တော်ယူပြီးနောက်ဒုတိယတစ်လုံးကျတော့ကိုယ်တိုင်အချိန်မှာ design လုပ်နိုင်ပြီပေါ့လုပ်နိုင်တဲ့အချိန်မှာကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ပိုးပြီးကိုက်ညီတဲ့ design လုပ်မှာပါသုံးမဲ့ function တွေကတော့ဒီဟိုကဘာမြေလေးလာရေးပါပဲခင်ဗျာဟုတ
်ဒါဆိုလို့ရှိရင်ဒီဂျိုရုကဂျိုရုနှလုံးလှတာကတစ်လုံးတစ်တန်းကုန်သွားလို့ရှိရင်နောက်တစ်လုံးသုံးဖို့အတွက်ပေါ့နော်ဆရာ
ဟုတ်ကဲ့ကုန်ကန်လေးမှာဟုတ်ကဲ့
ဟုတ်ကဲ့ဆရာနောက်ဆရာတို့ဒီမြန်မာနိုင်ငံနေပြီးတော့ဒီကိုပိုင်ဂျိုရုပေါ့နော်ဒါမျိုးဘယ်နှလုံးထိလွတ်တင်ဖို့ရတာပါလဲဆရာ
အခုဒီစီမံကိန်းထဲမှာကျွန်တော်ကဒီဆော့ပြောတဲ့ဂျိုရုနှလုံးတင်တာရှိမယ်နောက်ကကျွန်တော်တို့ဒီကိုဂျိုရုကိုထိန်းချောင်းတဲ့ကောင်းကွန်ထရိုးစတေရှင်ပေါ့နော်ဒါလည်းမြန်မာပြည်မှာထားရှိမယ်ပေါ့ကိုတိုင်းနောက်ပိုင်းကိုဂျိုရုကိုကိုထိန်းချောင်းမယ်အဲ့ဒါ plus နောက်တစ်ပါးပါလိမ့်မယ်ခုကျွန်တော်ကနီးပညာရဖို့အတွက်ဟို human resource ကိုလည်းတစ်ခါလဲတွဲပြီးသူ train လုပ်မယ် train လုပ်ရင်လည်းကျွန်တော် satellite laboratory တခုဒီမှာဒီမှာဒီမှာပြုတော်မှာပေါ့နော်ပြုတော်လည်းသူကဂျိုရုဒီ micro satellite ဆောက်ဖို့အတွက်လိုအပ်တဲ့ equipment တွေတစ်ခါလဲဒီစီမံကိန်းထဲမှာပါတယ်ဒါဆိုနောက်တတိယမြောက်အလုံးဆုတ်သက်မြောက်အလုံးကိုလိုတဲ့ပစ္စည်းပဲဝယ်ပြီးတော့ကို develop လုပ်ပြီးတော့မှာဆိုကုန်ကြေးရောအများကြီးကျွန်တော်တက်တာပါမယ်ကျွန်တော်ဂျိုရုဆောက်ရတဲ့နီးပညာလည်းပို့ရလာပါအခုလောရတော့ကဘာမီလေးလာရေးဂျိုရုကိုကျွန်တော်က micro satellite လုပ်တယ်အဲ့ဒီ micro satellite လုပ်တဲ့ design တွေ့ချက်တာဒီဆောက်တာတွေတွိုင်းနေဆို micro satellite နဲ့ကျွန်တော် communication ကိုကျွန်တော်ဥယူမှာပေါ့နော်ဒါဆိုရင်ကိုယ်နိုင်ငံရဲ့သက်သွေးရေးကဏ္ဍအတွက်ကောကဘာမီလေးလာရေးကဏ္ဍအတွက်ကောဒီဂျိုရုကိုကိုယ်ကို develop လုပ်နေတဲ့ဒီကျွန်တော်က long term ယူရတာပေါ့ဟုတ်ကဲ့မှာ
တော်တော်ဝမ်းသာကြပါဆရာမြန်မာနိုင်ငံကနေပြီးတော့ဒါမျိုးလုပ်နိုင်တယ်ဆို
ကျွန်တော်ကဒီစီမံကိန်းလုပ်ရင်းနဲ့နောက်ထပ်ကျွန်တော်တို့တွဲပြီးလုပ်ဖို့ရတယ်ဒါလမ်းညွှန်မှုပြုထားတာက space agency ထူထောင်ပါပါခင်ဗျာ space agency ဆိုတော့ကျတော့ဒီအာကာသနဲ့ပတ်သက်တဲ့အကုန်လုံးဒီမူဝါဒတွေရောပါတော့နောက်အကုန်လုံးဒီ international နဲ့ဒီ collaboration မှာညာလုပ်တဲ့အချိန်မှာလည်း focal institution တစ်ခုလိုတာဟုတ်အဲ့အတွက်ကျွန်တော်ကကျတော့လက်ရှိကတက္ကသိုလ်လေးပဲဖြစ်နေတာပေါ့နော် တော့အခုလက်ရှိဆိုကျွန်တော်ကဟိုအာဆီယံမှာရောတနေ့ဒီ UN နဲ့ Space Agency နဲ့ပတ်သက်တဲ့ကိစ္စတွေဆိုတော့အကြောင်းကဟိုလက်ရှိမြန်မာနိုင်ငံမှာတော့ focus အနေနဲ့တာဝန်ယူပြီးလုပ်ပြီးနေပါတော့။တိုးတော့ဒီဘက်ကကြာ academic ကိုရှိတဲ့ခါကျတော့ဟိုတသက်ဒီ agency လေးလည်းထူထောင်လာပြီး agency ရဲ့ကျွန်တော်အကြောင်းရဲ့တွဲပြီးဆိုသူတည်ခဏလေးရောအဲ့ဒီတိုင်းတော့ကျွန်တော်လက်ရှိအကြောင်းသားရဲ့အကြောင်းပြီးတဲ့ချိန်မှာဒီတောင်းတက်နေတဲ့အတွင်းတွေမှာအကုန်လုံးကပို့ပြီးဆိုသူပေါင်းဆောင်ရွက်နေပါတော့။တော့ကျွန်တော်အာဂတ်နဲ့ပတ်သက်တဲ့ဟိုဂျိုရုနီးပညာတွေရောသူ့ရဲ့အသုံးချမှုတွေရော develop ဖြစ်အောင်က agency ရဲ့ဆိုတော့ကျောင်းရဲ့ဒါ project ဟိုတကယ်ဟို partnership နဲ့ကျွန်တော်တို့လုပ်တာပေါ့အဲ့လိုပေါ့နော်ကိုကြီးရတာပါ။ဘာလို့လဲဆိုတော့ဂျူရူနီးပညာကိုသုံးနိုင်တဲ့ဟာတခုကနိုင်ငံတစ်ခုရဲ့ develop မှာအများကြီးအရေးပါတယ်ဆိုတာဒါကျွန်တော်တို့သိရတော့တော်တော်ကြာပြီလေ။ဒါပေမဲ့ဆိုဟိုလူကြီးတွေစိတ်ဝင်စားမှုတော့ကကိုယ်နိုင်ငံရဲ့ budget အခြေအနေတရားတွေပေါ်ပူတည်ပြီးတော့လှုပ်ဖြစ်ဖို့ဆိုတဲ့ဟာကြာပါပြီကျွန်တော်တို့ဆိုဒါ dream က2000ကျော်လောက်ကလေးကျွန်တော်ရှိနေခဲ့တာပေါ့။ဒါတကယ်20လောက်ကြာမှအကောင့်တွေပေါ်နိုင်တာပေါ့နော်။
ဟုတ်ကဲ့ပါဆရာ။ဆရာဒီလိုကောင်တဲ့ဖွင့်နေအောင်ဆရာတို့ဘယ်နိုင်ငံတွေနဲ့ချစ်ဆက်ပြီးဆောင်ရွက်လဲပြောပြပေးပါဆရာ
။အခုလက်ရှိဒီစီမံကိန်းကတော့ဒီဂျပန်နိုင်ငံဟိုကိုတိုတက္ကသိုလ်နဲ့ကျွန်တော်တို့ဒီပူးပေါင်းဆောင်ရွက်မှာပါ။အဲဒါနိုင်ငံကအပြည်တော်စုအစိုးရအဖွဲ့ကလည်းဒါမနစ်ကကျွန်တော်ဟိုစက်တင်ဘာ9ရက်နေ့ကကက်ဘိနက်အစည်းအဝေးမှာပဲသဘောတူဖွင့်ပြတဲ့ဟာဟုတ်ကဲ့ပါဆရာ။ဒီတက္ကသိုလ်ချင်းပူးပေါင်းဆောင်ရွက်တယ်ဆိုတော့ဒါကတော့နိုင်ငံတော်ဘတ်ဂျက်ကကြာခံတဲ့စီမံကိန်းပါလေစီမံကိန်းကဆိုတော့ဒီ micro satellite နီးပညာမှာတော့ဟိုကိုင်းတော့နာမည်တော်ဟိုကွာအစင်းစလောက်မှာရှိတယ်ခင်ဗျာ
ဆရာတို့တကယ်လမ်းဆက်တင်တာဒီနေ့ပါလေဆရာ
2021 February ပါ NASA နေတင်ပြီးမှာပဲအခု American Space Agency လေ
အဲ့ဒီက
ဟုတ်ကဲ့ခုလက်ရှိတော့သူက February လို့ပေးထားတာရှိရပေါ့ရဲ့အတိအကျတော့ဟိုကျွန်တော်တို့ပထမအခုဒီမြန်မာဆက်တူးဆိုကျွန်တော်လွတ်မဲ့တကယ်လွတ်ရမဲ့ target date တဲ့ဆိုကျွန်တော်လာလောက်ကိုပဲကျွန်တော်နောက်ရောက်သွားတာရှိသေးတာဟိုလွတ်မဲ့အချိန်မှရှိမဲ့ weather ပါညာဒီအားလေးလည်းရှိရပါရက်ကတော့အတိတ်အကြီးတို့ပြောနေဘူးတိုးတော့ February ထဲမှာကျွန်တော်တင်မယ်တင်တယ်ဆိုတော့အဲ့ဒီ February လမှာ NASA ကဒုံးမြန်ကကျွန်တော်နိုင်ငံတကာအာကာသစခန်းကိုသွားဖို့ရှိပါတယ်ကုန်နေဂျိုလူတွေတဲသွားပြီးတော့အာကာသစခန်းကိုပို့တယ်အာကာသစခန်းကနေမှကျွန်တော်ကဒီဂျိုပတ်လန်လေးကိုကျွန်တော် match လာတယ်ကျွန်တော်ကပြန်ပြီးထည့်ပြီးမထည့်ဘူးကျွန်တော်နိုင်ငံပေါ်နေပတ်မယ်ပေါ့နော်ဟုတ်
ကျေးဇူးများတင်ပါတယ်ဆရာအခုလိုမျိုးဖြည့်ရှင်လက်ရှိပြောပြပေး
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့